We learned your report about the human rights abuses of Burmese security forces over Rohingya Muslims. So could you tell me the
Rohingya Muslim တွေအပေါ်မြန်မာလူမျိုးရေးတပ်ဖွဲ့ဝင်တွေရဲ့ဒီလူခွင့်ချိုးဖောက်မှုတွေအကြောင်း AI ဖွဲ့ကခုနောက်ဆုံးထုတ်ပြန်လိုက်တဲ့အစီရင်ခံစာကိုကျွန်တော်ဖတ်ရပါတယ်။အဲ့ဒီထဲမှာဖော်ပြထားတဲ့အချက်လက်တွေဟာ ICC ကသတ်မှတ်ထားတဲ့ဒီစစ်ရာဇဝတ်ချိုးဖောက်မှုဆိုတဲ့အချက်တွေနဲ့ဘယ်လိုကိုက်ညီနေလဲဆိုတာအကြမ်းဖျင်းပြောပြနိုင်မလားခင်ဗျာ
Yes, so the new Amnesty report provides our most comprehensive account to date of all of the crimes that were committed by the Myanmar security forces that drove more than 700
AIS အစီရင်ခံစာအသစ်ဟာလူပေါင်း9,000ကျော်ကိုဘင်္ဂလားဒေ့ရှ်ဘက်မောင်းထုတ်လိုက်တဲ့မြန်မာတပ်မတော်ရဲ့ကျူးလွန်ခဲ့သမျှရာဇဝတ်မှုတွေကိုတင်ပြထားတဲ့အတွက်အပြည့်စုံဆုံးလို့ပြောနိုင်ပါတယ်။အဲ့ဒီကျူးလွန်မှုတွေထဲမှာစစ်သားတွေကရွာတွေကိုဝိုင်းတာပြီးတနတ်နဲ့ပြစ်လို့လူပေါင်းများစွာတည်ဆုံရတာတွေပါသလိုမရင်းကျင့်ခံရတာတွေအကြောင်းအရာလည်းပါပါတယ်။အဲ့ဒါနဲ့ပတ်သက်လို့ရွာပေါင်း16ရွာမှာနေခဲ့တဲ့သူတွေရဲ့ထွက်ဆိုချက်တွေကိုကျွန်တော်တို့ဖော်ပြထားပါတယ်။အဲ့ဒီထဲမှာညှဉ်းပန်းနှိပ်စက်တာတွေလည်းပါတယ်။အထူးသဖြင့်နေကြားဆောင်တပ်တွေကအဲ့ဒီရွာတွေကအမျိုးသားတွေယောက်ျားလေးတွေကိုဘလို့ဖမ်းတယ်၊ရိုက်တယ်၊မုတ်စိတ်တွေကိုဘလို့မီးရှို့တယ်ဆိုတာတွေလည်းပါတယ်လို့ရွာတွေကိုဘလို့မီးရှို့တယ်ဆိုတာလည်းဖော်ပြထားပါတယ်။ဟုတ်ကဲ့။အဲ့ဒီချက်လက်တွေကိုခင်ဗျားတို့ဘလို့စုဆောင်းခဲ့လဲခင်ဗျာ
။ So to come to our findings and conclusions, we relied on a variety of different sources.Of evidence. We interviewed many people in the camps in Bangladesh, many Rohingya who were direct witnesses or survivors to crimes.
ကျွန်တော်တို့အနေနဲ့နေရာပေါင်းစုံကတက်တဲ့ထောက်ထားတွေရခဲ့ပါတယ်။ Bangladesh နိုင်ငံကစခန်းတွေမှာရောက်နေတဲ့မျက်မြင်ကိုတွေ့ကြုံခဲ့ရတဲ့ Rohingya တွေအများကြီးကိုမေးမြန်းခဲ့ပါတယ်။တစ်ဖက်မှာလည်းကျွန်တော်တို့ရခိုင်ပြည်နယ်တဲ့အထိသွားခဲ့ပါတယ်။အဲဒီမှာလည်းရခိုင်တိုင်းရင်းသားတွေရော Hindu တွေနဲ့တခြားတိုင်းရင်းသားတွေပါမေးခဲ့ပါတယ်။အဲဒီမှာနှစ်ဖက်စလုံးကပြောပြချက်တွေအရစစ်တပ်ရဲ့လုံရက်တွေနဲ့ပတ်သက်လို့တော်တော်များများတူနေတာတွေ့ရပါတယ်။အဲ့ဒီအပြင်ဂျိုတုကနေရိုက်ထားတဲ့တပ်ပုံထောက်ထားတွေကိုကြည့်ပြီးတော့လဲကျွန်တော်တို့သုံးသပ်ခဲ့ပါတယ်။ပြီးတော့လဲတခြားလူတွေရိုက်ထားတဲ့ဗီဒီယိုတွေတပ်ပုံတွေတော်တော်များများကိုလည်းတကယ့်အစစ်မှန် home hope စစ်ဆေးသုံးသပ်ခဲ့ပါတယ်။အဲ့ဒီတပ်တွေထောက်ထားတွေရသုံးသပ်တဲ့အခါမှာကျွန်တော်တို့ကြားရတာတွေနဲ့တော်တော်လေးတူနေတာကိုတွေ့ရပါတယ်။ဒါကြောင့်ဒီလုံရက်တွေဟာရုံရင်းကြမ်းတမ်းတဲ့တပ်စိတ်တပ်စုနဲ့တပ်သားတွေလောက်ကသာလုပ်တာမဟုတ်ပဲတကယ်ကိုစီမံကိန်းကြီးတစ်ခုကြာကြာနာနာဆွဲပြီးလုပ်ခဲ့ရဆိုတာတွေ့ရပါတယ်။အဲ့လိုဆိုတော့ခင်ဗျားတို့ကိုယ်တိုင်ရခိုင်ပြည်သွားပြီးစုံစမ်းမေးမြန်းနိုင်ခဲ့တယ်ပေါ့
။ Yes, so in April of this year, just several months ago, I myself and several of my colleagues traveled to Sitwe. And we
brought down ပြီးခဲ့တဲ့ April ကကျွန်တော်နဲ့ကျွန်တော်မိတ်ဆွေတွေစစ်တွေကိုသွားခဲ့ပါတယ်။အဲ့ဒီမှာမြောက်ပိုင်းကရခိုင်တွေ၊မြို့တွေ၊ဟိန္ဒူတွေနဲ့တွေ့ပြီးမေးမြန်းခဲ့ပါတယ်။သူတို့ပြောဆိုကြရဲ့အာဆာလက်နက်ကိုင်အဖွဲ့တွေကရွာတော်တော်များများကိုတိုက်ခိုက်ခဲ့တယ်ဆိုတာလည်းသိခဲ့ရပါတယ်။အဲ့ဒီထဲမှာခမောင်းဆက်ရွာကဟိန္ဒူတွေကိုအာဆာအဖွဲ့တွေတတ်လိုက်တဲ့ဖြစ်ရလည်းသိခဲ့ရပါတယ်။တစ်ဖက်မှာလည်းစစ်တပ်ကအာဆာအဖွဲ့တွေကိုပြန်တိုက်ခဲ့ပေမဲ့အာဆာအဖွဲ့တွေကိုပဲအဓိကထားတိုက်ခိုက်တာမဟုတ်ဘဲတခြားလူတွေကိုလည်းတိုက်ခိုက်ခဲ့တာတွေ့ရပါတယ်။ခမောင်းကိုယ်တိုင်ရခိုင်ပြည်နယ်ထဲရောက်ခဲ့တယ်ဆိုတာတော့တော်တော်အံ့အသင့်စရာကောင်းပါတယ်။ဘာလို့လဲဆိုတော့အဲ့ဒီဘက်တွေကိုသွားဖို့တော်တော်ခက်ခဲတယ်ဆိုတာကျွန်တော်တို့နားလည်ပါတယ်။အဲ့တော့အာဆာအဖွဲ့အကြောင်းဒီထက်ပိုပြီးပြောပြနိုင်မလားခင်ဗျာ
Yes, you know, our research shows that ARSA clearly carried out, you know, attacks on security forces on the 25th of August. Overwhelmingly.
Okay, ပြောနိုင်ပါတယ်။ ARSA အဖွဲ့ဟာလုံခြုံရေးတပ်ဖွဲ့တွေကိုဩဂုတ25ရက်နေ့ကဝင်တိုက်ခဲ့တယ်ဆိုတာထင်ထင်ရှားရှားရှိပါတယ်။အဲ့ဒီပြင်တခြားတိုင်းရင်းသားတွေကိုလည်း ARSA ကတိုက်ခိုက်ခဲ့တာတွေ့ရပါတယ်။အထူးသဖြင့်မောင်တော်မြောက်ပိုင်းကခုံတိုင်းဆိုတဲ့မျိုးတိုင်းရင်းသားရွာကို ARSA အဖွဲ့ကဩဂုတ28ရက်နေ့မှာအဓိကတိုက်ခဲ့ပါတယ်။အဲ့ဒီမှာမြို့တိုင်းရင်းသား6ရွာကို ARSA အကြမ်းဖက်အဖွဲ့ကတတ်လိုက်တယ်လို့ခဏရောက်ပြင်းထန်တဲ့ဒဏ်ရာရပြီးတရွာလုံးကိုလည်းမီးရှို့လိုက်ပါတယ်။အဲ့ဒီအပြင်ခမောင်းဆက်ရွာကဟိန္ဒူတွေကိုလယ်လှီးတတ်တယ်လို့အစ္စလမ်ဘာသာကိုအတင်းဝင်ခိုင်းတာတွေလည်းသိခဲ့ရပါတယ်။ဒါကြောင့်အာဆာအဖွဲ့ကအဲ့ဒီရာဇဝတ်မှုတွေကိုကျူးလွန်တဲ့အတွက်တိတိကျကျအရေးယူဖို့လည်းလိုအပ်ပါတယ်။ပြီးတော့ကျွန်တော်တို့ရှင်းရှင်းလင်းလင်းပြောရမှာကအဲ့ဒီရခိုင်ပြည်နယ်မြောက်ပိုင်းမှာရာဇဝတ်မှုအကျူးလွန်ဆုံးအဖွဲ့ကမြန်မာတပ်မတော်ဖြစ်နေပါတယ်။ဒါကြောင့်လက်တွေ့ညှဉ်းပန်းနှိပ်စက်ခဲ့တဲ့စစ်သားတွေရဲ့သူတို့ကိုအမိန့်ပေးခဲ့တဲ့သူတွေရဲ့အဲ့ဒါတွေကိုတာဝန်အရှိဆုံးဖြစ်တဲ့ကာကွယ်ရေးဦးစီးချုပ်ရဲ့ပါတဲ့တပ်မတော်ထိပ်တန်းအရာရှိ73ယောက်ကိုအရေးယူဖို့ကျွန်တော်တို့အစီရင်ခံစာမှာဖော်ပြထားတာပါ။ဟုတ်ကဲ့အဲ့တော့တခြားတိုင်းရင်းသားဒေသတွေကပြည်သူတွေရဲ့အခြေအနေတွေရောခင်ဗျသိပါသလားခင်ဗျ
။ Yes, I had previously worked on a report released last year on crimes committed by the Myanmar military in Kachin and Northern Shan states.
ဟုတ်ကဲ့ပြီးခဲ့တဲ့နှစ်ကတော့ရှမ်းပြည်နယ်မြောက်ပိုင်းနဲ့ကချင်ပြည်နယ်ထဲမှာကချင်တွေတန်းပလောင်တွေရှမ်းတွေနဲ့တခြားတိုင်းရင်းသားတွေကိုမြန်မာတပ်မတော်ကကျူးလွန်တဲ့စစ်ရာဇဝတ်မှုတွေနဲ့ပတ်သက်လို့ကျွန်တော်အစီရင်ခံစာရေးခဲ့ပါတယ်။ဒါပေမဲ့ရခိုင်ပြည်မြောက်ပိုင်းကကျူးလွန်မှုမျိုးကတော့ပမာမမတွေ့ရတဲ့လောက်ရမျိုးပါ။တပ်မတော်ဟာဥပဒေရဲ့အထက်ကနေပြီး စစ်စင်ရေးတွေကိုထင်းစလို့လုပ်ခဲ့ပါတယ်အဲ့ဒါတွေအတွက်အရေးယူတာလည်းမရှိခဲ့ပါဘူးဒါကြောင့်အဲ့ဒီလောရက်တွေအတွက်အခုတော့ ICC လို့ခေါ်တဲ့နိုင်ငံတကာဆေးရသို့ခုံရုံးတင်ဖို့ကျွန်တော်တို့လှုပ်ဖို့လိုအပ်လာပါပြီအဲ့လို ICC တင်လိုက်မှရခိုင်ပြည်မြောက်ပိုင်းကလောရက်တွေမကပဲတိုင်းရင်းသားဒေသအသီးသီးမှာကျူးလွန်ထားတာတွေကိုစုံစမ်းစစ်ဆေးလာနိုင်မှာဖြစ်ပါတယ်အဲ့လိုတမ်းမတော်အရာရှိတွေကို ICC တင်ဖို့ကိစ္စကဖြစ်နိုင်ချေဘလောက်ရှိလဲခင်ဗျာ
What we need to see first is the UN Security Council refer the situation to the International Criminal Court
ပထမဆုံးကျွန်တော်ကြည့်ရမှာကဒီလောရက်တွေကိုစုံစမ်းစစ်ဆေးဖို့ကုလသမဂ္ဂလုံခြုံရေးကောင်စီက ICC ကိုဘလို့လွှဲပေးမလဲဆိုတာပါတပြိုင်တည်းထဲမှာပဲကုလသမဂ္ဂကနေတဆင့်စုံစမ်းစစ်ဆေးတာကိုကမ္ဘာနိုင်ငံတွေကဝိုင်းဝန်းထောက်ခံလာဖို့အရေးကြီးပါတယ်အဲ့လိုစစ်ဆေးနိုင်တဲ့အခါကျမှရာဇဝတ်မှုတွေကျူးလွန်တာဘသူမှတောင်းရှိလဲဆိုတာပေါ်ထွက်လာမှာပါအဲ့လိုနိုင်ငံတကာခုံရုံးတွေကနေတရားမျှတမှုရနိုင်ဖို့ဆိုတဲ့ကိစ္စမှာအထက်အတားစီနှစ်ခုရှိနေတယ်လို့လူတွေကမြင်နေကြပါတယ်တစ်ခုကတော့လုံခြုံရေးကောင်စီမှာဗီဒီယိုအာဏာသုံးခွင့်ရှိတာတဲ့တရုတ်နဲ့နောက်တစ်ခုကမြန်မာနိုင်ငံဟာ ICC အဖွဲ့ဝင်မဟုတ်တဲ့ကိစ္စပါအဲ့ဒါနဲ့ပတ်သက်လို့ခင်ဗျားဘယ်လိုယူဆလဲခင်ဗျာ
Right if the Security Council refers a situation the ICC will have authority to investigate even though Myanmar is not a state party to the Rome Statute
မှန်ပါတယ်စုံစမ်းစစ်ဆေးဖို့လုံခြုံရေးကောင်စီက ICC ကိုလွှဲပေးရင်တောင်မြန်မာက ICC အဖွဲ့ဝင်မဟုတ်ပါဘူးလုံခြုံရေးကောင်စီမှာနိုင်ငံရေးအရာအထူးသဖြင့်တရုတ်ကရှိနေပါတယ်ဒါပေမဲ့ကျွန်တော်တို့ဆိုလိုတာကစုံစမ်းစစ်ဆေးရေးအဖွဲ့ဖွဲ့နိုင်ဖို့စဉ်းစားချက်ပါအထူးသဖြင့်ကုလသမဂ္ဂလူ့အခွင့်အရေးကောင်စီအနေနဲ့အခုကစပြီးစုံစမ်းစစ်ဆေးဖို့ပါအဲ့တော့ ICC ကိုဒီနေ့မလွှဲနိုင်သေးရင်တော့နိုင်ငံရေးအခြေအနေတွေပြောင်းသွားနိုင်ပါတယ်။ကျွန်တော်တို့တေချာမှာကတော့စုံစမ်းစစ်ဆေးတဲ့အခါသက်သေအထောက်အထားအမှန်တွေရမယ်။အဲ့ဒီကနေတရုတ်ကိုလည်းပြပြီးတွန်းအားပေးနိုင်မှာဖြစ်တယ်လို့အမှုကိုတိစောက်နိုင်ပြီးအနာဂတ်မှာတရားမျှတမှုအတွက်ဆောင်ရွက်နိုင်မှာဖြစ်ပါတယ်။